စီပရိပခါတွေတင်းမာနေတဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာဒီရက်ပိုင်းအတွင်းတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တို့ကြားတိုက်ပွဲတွေဇက်တိုက်ဆိုသလိုဖြစ်ပွားနေတဲ့အတွက်အရက်သားတွေထိခိုက်သေးဆုံးမှုရှိနေပါတယ်။နံပါတ်2မြို့နယ်အတွင်း RCSS SSA တောင်ပိုင်းရှမ်းပြည်တပ်မတော်နဲ့ TNLA တအောင်းတလောက်အဖွဲ့တို့ SSPP မြောက်ပိုင်းရှမ်းပြည်တပ်မတော်တို့ကြားသုံးဝင်ဆိုင်တိုက်ပွဲတွေကြောင့်ဒေသခံတွေလည်းနေရက်မပြောင်းနိုင်ပဲဖြစ်နေပါတယ်။အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ပါရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတိုင်းတန်လက်နက်ကဖွဲ့ချင်းချင်းကြားစစ်ရေးတင်းမာမှုတွေကြီးထွားလာနေတဲ့အတွက်အရက်သားတွေပါဝင်ထိခိုက်ဒေဆုံးမှုတွေရှိနေတာပါနမ်မူရူမြို့နယ်ပန်ဆိုင်ရွာဘက်မှာလည်း RCSSA တောင်ပိုင်းရှမ်းပြည်တပ်မတော်နဲ့ PNL စံပရောင်တပ်ဖွဲ့တို့ကြားဒီမနေ့ပိုင်းစီတိုက်ပွဲဖြစ်ပွားခဲ့ပါတယ်မနေ့တုန်းကတိုက်ပွဲဖြစ်ပြီးနောက်ဆက်လက်ပြီးတင်းမာနေစေဖြစ်ကြောင်းလဲဒီအနယ်လေးကြံကြားရေးရာရှိဘုံမှုတိုင်ကျော်ကအခုလိုပြောပါရယ
်မနေ့ကတော့ဖြစ်တယ်ဒီနံပါတ်မျိုးနဲ့ပလုံရထဲပန်တိုင်ရနောင်းမနော်တက်အပေါ်မှာတောင်းလို့ရှိတာတက်ပွဲကတော့မနေ့ကဒီမိုင်ခွဲကနေမနိုင်ခွဲဒီမိုင်ဒီဘာလို့တက်တာလဲဒီအဖြစ်အစဖြစ်နေဖြစ်တယ်လက်ပတ်ကတော့ဒီဆိုင်လေမိသားလေအဲရှိတယ်ဒီကနေ့ကတော့ဒီနေ့ကတော့မရှိဘူးအဲဒါတော့မတည်အောင်
ပြည်ထောင်စုနေနေတို့ကလည်း TNL တမ်းပလောင်သဖွဲ့မြောက်ပိုင်းရှမ်းပြည်သမတော်ပူပေါင်းသဖွဲ့နဲ့တောင်ပိုင်းရှမ်းပြည်သမတော် RCS တို့ကြားနမ်မတူလာရှိုကလန်းဘော်ကမန်ပြင်းရွာသဝိုက်မှာစိုက်ပွဲဖြစ်ပွားခဲ့ပါသေးတယ်။ဒီစိုက်ပွဲတွင်ကြေးရွာသူအမျိုးသမီးတို့တနက်စီမံတည်ဆုံသွားခဲ့တယ်လို့မန်ပြင်းဒေသခံဆစ်ရှောင်းကူညီပေးရဖို့ဝင်ကိုစော်ရော်ကပြောပါတယ
်။လုံဆောင်မှုကတော့မရှိတာတော့ဒီသားလေကျန်ဆုံးတော့လေဒီနေ့ပြောပြရအောင်ဆက်ဆက်နေရတယ်ဒီလိုမျိုးလို့စားဒီမှာဒီအချိန်နဲ့ပတ်သက်ပြီးတောင်းတာမှာတော့ဒီနေ့လက်ဆောင်တင်ဖြစ်ပြီးလာရင်လည်းစခရတဲ့ချိန်ကစက်ကုန်ရင်းနေရတယ်ဒီမှာအိမ်မှာဖြစ်ပါတယ
်နှစ်ဖက်တိုက်ပွဲတွင်စနက်စီမံကွဲလွန်သွားတဲ့မျိုးရမီးကိုမနေ့ကကြေကျော်လိုက်ပြီးဖြစ်ပါတယ်မန်ကျင်းမှာတိုက်ပွဲကြောင့်အထက်မန်ကျင်းကျွာက90ခန့်ဟာမန်ကျင်းအောက်ပြောင်မှာဆစ်ဆောင်နေရပြီးတိမ်မနေစေဆစ်ရေးချင်နေကြောင့်နေရမပြန်နိုင်သေးဘူးလို့ကိုစော်ရော်ကဆက်ပြောပါတယ
်။ခုကဒီမှာဒီလာရဲ့ဒီချင်းနဲ့ဆက်ကြောင်ကလူကြီးအဖြစ်ဆစ်ဆောင်နေတယ်90ကျော်လောက်ဆစ်ဆောင်နေတာတော့ခုချိန်ကလုံးဝပြန်လို့မရဘူး။ဆက်တလုံးကတိုက်ပွဲကတော့ဆေးရရတယ်
နံပါတ်2မြို့နယ်တွင်မြောက်ပိုင်းမှာအမိတ်ဖွဲ့တွေနဲ့တိုက်ပွဲဆက်ဆက်ဖြစ်ပွားနေကြောင်း RCS ဘက်ကအတိပြုခဲ့ပေမဲ့လည်းအသေးစိတ်အချင်းကြီးကိုတော့ပြောဆိုခြင်းမရှိခဲ့ပါဘူး။ပိုင်းသားလက်နက်ကဖွဲ့တွေချင်းချင်းကြားဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်တန့်နိုင်ရေးအတွက်စိတ်ဆုံဆွေးနွေးနိုင်ဖို့ကကြိုးစားနေတယ်လို့ RCS ပြောခွေရာကိုမူကြီးဆိုင်ငင်းကပြောပါရစေ။
ဒီလိုကျန်းစာရေးတွေ့ပြီးမှဖြေရှင်းမှအရေးဖြစ်တယ်လို့ဝန်ညင်တယ်။ဟုတ်တိုင်းတိုင်းညီနောင်ချင်းကြားမှဒီလိုတိုက်ပွဲဖြစ်တာတော့ဘူးဘူးမှအကျိုးမပြုဘူးတော့အားလုံးကအကျိုးရုပ်စေတဲ့အနေအထားဖြစ်ကြတယ်။ကြားခံအဖွဲ့စည်းလာတာတရနိုင်ငံတစ်ခုလားအဲ့လိုအနေအထားတော့ကျိုးပန်းခဲ့တယ်ဒါပေမဲ့အဆင်မပြေခဲ့ဘူး။ပို့လို့ကျတော့ကျိုးစားနေတဲ့အဆင့်တော့ရှိနေတာပေါ့နော်။
တိုင်းသားသားဖွဲ့အစဉ်ချင်းဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခတွေကိုနိုင်ငံရေးရာတွေ့ဆုံဆွေးနွေးရေးနည်းလမ်းနဲ့ထင်ရှားဖို့လိုတယ်လို့ရှမ်းပြည်နယ်ပြည်ထောင်စုမှုကုသွယ်ဆောက်တည်ရေး GMCS ကော်မတီဖွဲ့ဝင်သာလှပေကပြောပါတယ်
အဲ့ဒါကတည်းကကြာတော့မင်းဒီသူ့ကိုခုမင်းဒီလူတွေကတင်ကြပုံရမ်းမှုတွေဖြစ်သွားတယ်ဒီကကတင်ကြမှုရှိရတဲ့ကိစ္စတွေလေအားလုံးကမင်းတို့ဘယ်လိုတက်လာလဲဖြစ်နေပါ
ရှမ်းပြည်နယ်မြောက်ပိုင်းနမ်မတူမြို့နယ်ဒေသဘက်မှာအောက်တိုဘာလကစပြီးတော့တောင်ပိုင်းရှမ်းပြည်သမတော် RCS နဲ့မြောက်ပိုင်းမဟာမိတ်ဖွဲ့ဝင် TNL တမ်းပလောင်သဖွဲ့မြောက်ပိုင်းရှမ်းပြည်သမတော် SSCB ကူပေါင်းသဖွဲ့တွေကြားတိုက်ပွဲဖြစ်ပွားမှုပုံမှုများပြားလာနေပါတယ်။ဒါ့အပြင်မြမသမတော်နဲ့ဒေသတွင်းလှုပ်ရှားနေတဲ့ TNL တမ်းပလောင်သဖွဲ့ MNDAA ကိုကသဖွဲ့ကချင်လူလာရေးဖွဲ့ KNA ဖွဲ့တွေနဲ့လည်းတိုက်ပွဲဖြစ်ပွားနေသေးလည်းဖြစ်ပါတယ်။တိုက်ပွဲဖြစ်ပွားမှုကြောင့်ဒေသခံတွေလူခုရေးချုပ်ပေါင်းမှုတန်ခံရရသလိုစစ်ဘေးဒုက္ခတွေဖြစ်နေရရင်းကနေတင်းချောင်နေရတဲ့ဖြစ်စဉ်တွေလည်းအဆင်မပြေလို့ရှိနေပါတယ်ခင်ဗျာ။